ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအခုတည်းပိုဆိုးမလာခင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကထိထိရရောက်တုံ့ပြန်ဖြေရှင်းကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီး၈လလောက်မှာအချင်းကြီးပိုဆိုးလာနေတာကိုလည်းမကြာခင်တောင်ဝန်ကနေအနားယူတော့မဲ့အထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကဒီနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာကြေညာသွားတာဖြစ်ပါတယ်အပြည့်စုံကိုတော့ကိုစောမိုးကျော်ကတင်ပြထားပါလေဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးကတည်းကစလို့အချင်းအနေတွေဟာတနေ့တခြားဆိုးတထက်ဆိုးလာနေပြီးတိုင်းပြည်နေရာအနှံ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုပါတယ်စစ်ကောင်စီဟာကုလသမဂ္ဂကတိုက်တွန်းတောင်းဆိုထားတဲ့ဆွေးနွေးညီနိုင်အဖြေရှာတဲ့နီလန်းကိုအသုံးပြုဖို့စိတ်မဝင်စားဘူးလို့လည်းပြောဆိုပါတယ
်။ Clearly we are now in a critical time not to allow the Tamador taking the upper hand and to go back to this
မြန်မာနိုင်ငံမှာစစ်တပ်ကပြန်ထိန်းချုပ်သွားနိုင်ပြီးအရင်တုန်းကလိုပြန်ဖြစ်မသွားအောင်ဝိုင်းပြီးလှုပ်ဆောင်ကြဖို့အတွက်တကယ့်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီ။ဒါကြောင့်ကျမတို့အထူးသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမရဲ့အမြင်အရစစ်ကောင်စီဟာအလျှော့အတင်းလို့ညှိနှိုင်းအဖြေရှာတာမျိုးကိုလုပ်မှာမဟုတ်ပါဘူး။ကုလသမဂ္ဂကနေအကြံပြုတိုက်တွန်းထားတဲ့ဆွေးနွေးညှိနှိုင်းအဖြေရှာရေးဆိုတာကိုစစ်ကောင်စီဘက်ကတုံ့ပြန်တာမျိုးမရှိပါဘူး
။အတွင်းမှုချုပ်ဂူဒါရက်ကလည်းမြန်မာနိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုပြန်လည်ပို့ဆောင်နိုင်မဲ့အခွင့်အလမ်းတွေအတော်နည်းလာနေပြီလို့ထောက်ပြပြောဆိုထားပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုဒီတက်ပို့ပြီးဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့တိုက်တွန်းပါတယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကပြောဆိုသွားပါတယ်။ချင်းပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာစစ်တပ်ကဆစ်ဆင်ရေးတွေကြောင့်အရသာပြည်သူတွေဒုက္ခရောက်နေကြတဲ့အခြေအနေကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။
The Tamador, the army, uses a range of tactics against civilian populations.including
ရာရီကိုမိဆိုတာစစ်စည်းတွေကိုလူရယ်ယူတာတွေလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးတာတွေနှင်းပန်းနှိပ်စက်တာတွေဖမ်းဆီးထားသူတွေကိုတပ်ဖြတ်တာတွေလိန်ကွဲပြားမှုပေါ်မှာအခြေခံပြီးတော့အကြမ်းဖက်တိုက်ခိုက်တာတွေလူငယ်ရက်ွက်နဲ့ရက်ရွာတွေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေစတဲ့နီလန်းဘောင်းဆောင်ကိုအသုံးပြုပြီးပြည်သူတွေကိုတိုက်ခိုက်နေပါတယ
်စစ်ကောင်စီကတော့အကြမ်းဖက်လှုပ်ရက်ကျူးလွန်သူတွေကိုရှင်းလင်းတာလာဖြစ်ကြောင်းပြောဆိုထားပြီးကုလသမဂ္ဂအဖွဲ့အစည်းရဲ့သတင်းထုတ်ပြန်ချက်တွေဟာလက်တွေ့အခြေအနေတွေကိုထင်အားမှုမရှိကြောင်းပြောဆိုထားပြပါတယ်အထူးကိုယ်စားလှယ်ကတော့မြမအရေးနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့ပြက်ခွက်ခဲ့တာကြောင့်လက်နက်ကင်တိုက်ခိုက်တဲ့နီလန်းကိုဥတီခဲ့ရကြောင်းပြောပါတယ်လက်ရှိအခြေအနေမှာစစ်တပ်ရဲ့အုပ်ချုပ်မှုကိုမြမပြည်သူတွေစန့်ကျင်တာဟာလည်းအရင်နဲ့မတူအောင်ကိုမြင်မာနေတယ်လို့ပြောဆိုခဲ့ပါတယ်
The people will not accept the military or a takeover, and it's quite different from the past. Like,
ကျွန်မရဲ့လေးလံမှုတွေရမြန်မာပြည်သူတွေဟာစစ်တပ်ကအုပ်ချုပ်တာကိုတုံးဝလက်ခံမှာမဟုတ်ပါဘူး။ဒီခါမှာမြန်မာပြည်သူတွေရဲ့အနေထားဟာဟိုအရင်1988ခုနှစ်အပိုင်းဝင်တခြားအာဏာသိမ်းခဲ့တဲ့အချိန်တွေကနဲ့မတူပါဘူး။အဲ့ဒီအချိန်တွေတုန်းကတော့စစ်တပ်ကလူတွေကိုတတ်တယ်၊ဖမ်းဆီးတယ်၊ထောင်ချတယ်လူတွေကလက်လျှော့သွားတယ်စစ်တပ်ကအုပ်ချုပ်ခွင့်ရသွားတယ်ဆိုရင်အခြေအနေမျိုးနဲ့မတူတော့ပါဘူးတည်သူတွေကလက်လျှော့အဆုံးပြေးမှာမဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုတဲ့လက္ခဏာသိမတွေ့ရတာဟာအရေးကြီးတယ်လို့လည်းပြောပါတယ်နိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီအပေါင်းအဝင်နိုင်ငံတကာအတိုင်းအဝန်ကဒီတက်ဖို့လှုပ်ဆောင်ဖို့လိုအပ်နေတာကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။အထူးကိုယ်စားလှယ်ဘာဂနာဟာတောက်ကြနေမှလည်းမြန်မာနိုင်ငံဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီကိုတင်ပြအောင်မှာဖြစ်ပါတယ်။